ဗီယက်နမ်ကမ်းလွန်ပင်လယ်မှာရေနံတူးစဉ်တိစောက်ရေးတရုတ်နိုင်ငံရဲ့ဆုံးဖြတ်ချက်အပေါ်ဒေါသထွက်နေကြတဲ့ဗီယက်နမ်ဆန္ဒပြသူတွေဟာတရုတ်စစ်ရုံအတော်များများကိုဖောက်ထွင်းလူရဲမိရှို့ခဲ့ကြပါတယ်။တောင်ပိုင်းဘင်ဒွန်းပြည်နယ်မှာထောင်တောင်းချီတဲ့အလုသမားတွေမနေ့ကအင်္ဂါနေ့ကအလုမဆင်းပဲတရုတ်စန့်ကျင်ရေးလူမှုဆန္ဒပြပွဲကိုအကြီးအကျယ်ဆင်နွှဲခဲ့ကြပါတယ်။တရုတ်နာမည်နဲ့စစ်ရုံတွေရဲ့ရှေ့မှာထောင်နဲ့ချီတဲ့ယူနီဖောင်းဝတ်ဗီယက်နမ်အလုသမားတွေကနိုင်ငံတော်အလံတွေကိုဝှေ့ယမ်းမော်တော်ဆိုင်ကယ်တွေကိုဟွန်နေတီးတရုတ်စန့်ကျင်ရေးတချင်းတွေတီဆိုးပြီးဆန္ဒပြနေတဲ့ပုံတွေကိုဆိုရှယ်မီဒီယာလူမှုကွန်ရက်တွေမှာတင်ထားတာတွေ့ရပါတယ်။တရုတ်ပိုင်ဆက်ယုံတုံးယုံတဲ့မင်းနဲ့ဖောက်ထွင်းလူရဲ့မိချိုခံခဲ့ရတယ်လို့ဗီယက်နမ်စင်ကာပူဆက်မှုဆောင်တာဝန်ခံကပြောပါတယ်။ဆက်ယုံဆက်နေယုံတိုက်ခိုက်ခံခဲ့ရတယ်လို့လည်းတခြားသတင်းတွေမှာဖော်ပြထားပါတယ်။တိုက်ခိုက်ခံခဲ့ရတဲ့တချို့ဆက်ယုံတွေကတော့ထိုင်ဝမ်ပိုင်တွေဖြစ်ကြတယ်လို့ဆိုပါတယ်။အမည်မဖော်လိုသူမျက်မြင်တူကရွတ်ရွတ်သက်သက်ဖြစ်နေတာကိုတွေ့ခဲ့ရတယ်လို့ဗီယက်နမ် VOA ဗီယက်နမ်ဌာနကိုပြောပါတယ်။ဒီကနေ့ဗုဒ္ဓဟူးနေ့မှာတော့အတီကယုံတိန်ရဲတွေကအခြေအနေတည်ငြိမ်အောင်စ조사နေကြပြီးစစ်ရုံအတော်များများပိတ်ထားရပါတယ်။တရုတ်နိုင်ငံသားရေးဝန်ကြီးဌာနကတော့ဗီယက်နမ်ကိုသွားမဲ့တရုတ်နိုင်ငံသားတွေအနေနဲ့ခီးစဉ်ကိုတည်တည်ချာချာသုံးသပ်ပြီးသတိရှိကြဖို့နှိုးဆော်ထားပါတယ်ရှင်။